နီယောမြို့ဟိုတယ်ကအမျိုးသမီးဝန်ထမ်းတူဦးကိုလက်မိုင်းဆိုင်ရာအာဓမ္မပြုကျင့်ဖို့ကြံစည်ခဲ့တဲ့ဆိုတဲ့ဆွဆွချက်နဲ့ပြီးခဲ့တဲ့မေလမှာဖမ်းဆီးခံခဲ့ရတဲ့ IMF နိုင်ငံတကာငွေကြေးရံမုံငွေအဖွဲ့အကြီးအကဲဟောင်း Dominic Stockhan အပေါ်တင်ထားတဲ့ဆွချက်တွေကိုရုတ်သိမ်းပေးဖို့အမှုလိုက်အရာရှိတွေကတရားသူကြီးထံရှောက်ထားလိုက်ပါတယ်။အဲ့ဒီဆွချက်တွေကိုရုတ်သိမ်းပေးဖို့အမှုလိုက်အရာရှိတွေကနယူးယောက်မြို့မန်ဟတန်တရားရုံးကိုရှောက်ထားလိုက်တာပါ။အဲ့ဒီရှောက်ထားချက်ကို Stockhan ကိုယ်တိုင်တက်မဲ့အင်္ဂါနေ့ယုံကြည်အတွင်းတရားသူကြီးကကြားနာမယ်လို့ဆိုပါတယ်။သူကိုခဏဖမ်းဆီးထားရကပြန်လွတ်လာပြီးနောက် Stockhan ဟာအမကန်နဲ့အပြင်မှာပဲနေနေခဲ့တာပါ။ Stockhan ရဲ့မတရားပြုကျင့်ခြင်းခံခဲ့ရတဲ့ဆိုတော့တရားလိုနာစီစာတူဒီယားလိုရဲ့ရှင်းနေတွေနဲ့တွေ့ဆုံပြီးမကြခင်မှာပဲအမှုရုပ်သိမ်းပေးဖို့ရှောက်ထားချက်ကိုအမှုလိုက်အရာရှိတွေကမန်ဟတန်ခရိုင်တရားရုံးမှာတင်သွင်းလိုက်ကြတာပါ။ Stockhan နေတဲ့ Sofitel Hotel အခန်းကိုတန့်ရှင်းလုပ်ဖို့မေလ14ရက်နေ့ကသွားခဲ့တဲ့သူမကိုလင်ပိုင်းဆိုင်ရာအာရမပြုကျင့်မှုကြံစည်ခဲ့တယ်လို့ဒီယားလိုကဆွဆွဲပြောဆိုတာပါ။သူတို့နှစ်ဦးအကြဖြစ်ခဲ့တဲ့လင်ပိုင်းဆိုင်ရာဆက်ဆံမှုတွေဟာနှစ်ဦးသဘောတူလုပ်ဆောင်ခဲ့တာတွေဖြစ်တယ်လို့ Stockhan ရဲ့ရှင်းနေတွေကခြေပချက်ပြန်တင်ထားခဲ့ကြတာဖြစ်ပါတယ်။